ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းမှာစစ်ကောင်စီတပ်ကဒုတိုက်ရင်မှုနဲ့တပ်ဖွဲ့ဝင်တချို့ကိုကချင်လွတ်မြောက်ရေးအဖွဲ့ KNA ကဖမ်းဆီးသွားကြောင်းဒေတာရင်းသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။ KNA ပြန်ကြားရေးတာဝန်ခံကစစ်ကောင်စီတပ်ဖွဲ့ဝင်တချို့ဖမ်းဆီးတဲ့သတင်းရပေမဲ့ဒုတိုက်ရင်မှုအဆင့်ဟုတ်မဟုတ်စစ်စစ်ဆဲဖြစ်တယ်လို့ဆိုပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲသတင်းပေးပို့ချက်ကိုတော့ကိုဆန်ကျော်ကပြောပြပေးမှာပါခင်ဗျာ
။ဝိုင်းမော်မြို့နယ်အတွင်းမှာစစ်ကောင်စီတပ်ကဒုတိုက်ရင်မှုအပါဝင်တပ်ဖွဲ့ဝင်တွေကိုဒီလ73ရက်နေ့က KIA ကချင်လွတ်လပ်ရေးတပ်ကဖမ်းဆီးသွားတယ်လို့ဒေတာကန်တွေကပြောပါတယ်။ဒေတာတွင်သတင်းမီဒီယာတွေမှာတော့ခလာရ389ကဒုတိုက်ရင်မှုနဲ့အဖွဲ့ဟာရွှေမော်တွေကိုစစ်ဆေးပြီးအိမ်စည်းကနေပြန်လာစဉ်မှာဖေဖော်ဝါရီလ73ရက်နေ့မနေ့မှာဝိုင်းမော်နယ်စတုံးကြားကဘွန်တောင်ရွာအနီးမှာ KIA ကဖမ်းဆီးတာဖြစ်ကြောင်းဖော်ပြပါတယ်။ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီး KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကိုမေးမြန်းရမှာတော့
အဲ့တော့ဒီကတော့ဟို online မှာတော့ရှိပါတယ်ဒါမှအဲ confirm တော့မရသေးဘူးမနေ့ကဒီလိုလိုသူစီလာတဲ့ကားပေါ်မှာဒီဆက်ကဒီဝန်ထမ်းတွေကိုစစ်စေးပြမိတဲ့တင်းကတော့ဒီဝန်ချောင်းချလာတာရှိပါတယ်။၄ရက်၃ရက်လောက်တော့ပြောကြတယ်။ဒါမဲ့ဘယ်အဖြစ်ရှိတယ်။ဒါတာဝန်ထမ်းဆောင်တဲ့စစ်မှုဌာနဆိုတာတော့တိတိကျကျတော့မသိသေးဘူးခင်ဗျ။တပ်ရင်းမို့လို့တူတပ်ရင်းမို့လို့ဆိုတာတော့ခုဒီပြုတ်လို့မရဘဲပေါ့ခုအလုံးပြမမစစ်စစ်ခိုင်းတယ်နေသားတော့ပဲရှိပါတယ်ခင်ဗ
ျဒီသတင်းနဲ့ပတ်သက်ပြီးဝိုင်းမော်ဒေတာကန်တူကအခုလိုပြောပါတယ်ဟု
တ်ပါတော့ဟိုစတဲ့နေတော့လို့ပြောတယ်သူကြီးကအဲ့စစ်ကောင်ဘူဒီနေအောင်လို့ပြောတယ်သူကြောက်ထဲသူပြောကြတယ်လို့ပြောတယ်ဒီမော်ကဒီလုံးတဲ့ဒီလုံငန်းစနေနဲ့တိတ်ဖို့အလားမှာဖက်နေလို့ပြောတာဖက်လာလို့ဒီဒုံရောက်တယ်ဝန်တောင်ရွာပေါ့ဝန်တောင်ရွာကဖက်နေဆိုတော့ဟုတ်တယ
်ဒေတာတွင်သတင်းမီဒီယာတွေမှာတော့ဒုတက်ရင်မှုဖမ်းဆီးခံပြီးနောက်စစ်တပ်နဲ့ KIA ကြားတိုက်ပွဲဖြစ်ပွားကြောင်းနဲ့စတုံးမျိုးမှာလည်းည9နာရီနောက်ပိုင်းအပြင်းမထွက်ရဆိုတဲ့အမိန့်ထုတ်ပြန်ထားကြောင်းဖော်ပြထားပေမဲ့ VOA အနေနဲ့တိကျအတည်ပြုနိုင်တာမရှိပါဘူးရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာတော့စစ်ကောင်စီတပ်နဲ့ KIA အကြား3ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပါတယ်ဗိုလ်မှူးကြီးနော်ဘူးက KIA တဲ့ရင်ကိုနယ်မြေအတွင်းကိုစစ်ကောင်စီကစစ်ကြောင်းထိုးလာတာကြောင်းတိုက်ပွဲတွေဖြစ်ပွားနေတာလို့ပြောပါတယ်
တော်ဘူးဖြစ်တာတော့အတိအကျပြောလို့ရပါတယ်ခုဒီနေ့ဆိုတော့တရက်နောက်ဆက်တော်ဘူးဖြစ်တာရှိပါတယ်ဟိုကျွန်တော်တို့ကရေအတရင်ဦးနေတဲ့ဘက်မှာစကားဒီစစ်ကြောင်းတွေတုံးကြောင်းနဲ့ဖုစစ်စီလာလို့ကျွန်တော်တို့ခုခံတဲ့ပွဲဖြစ်တာဖြစ်ပါတယ်ခင်ဗ
ျတရင်ကိုဘက်ကိုဒီကနေ့နေကင်းပိုင်းကလေကြောင်းကတိုက်ချက်တာတွေလည်းရှိကြောင်းပြောပါတယ်ကိုခိုင်မြို့နယ်အတွင်းတိုက်ပွဲတွေဟာဒီလ9ရက်နေ့ကစတင်ပြီးဖြစ်ပွားခဲ့တာပါ။မနေ့ကဖြစ်ခဲ့တဲ့တိုက်ပွဲမှာနန်းဖက်ကကြေးရွာအတွင်းလက်နက်ကြီးနှလုံးကြားရောက်ပောက်ကွဲပြီးအမျိုးသမီးတူဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းနဲ့9ရက်နေ့တိုက်ပွဲမှာတော့နန်းဖလွန်ရွာမှာအသက်90ရွယ်အဖိုးတူလက်နက်ကြီးထိမှန်ကြောင်းဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်အာဏာသိမ်းမှုကို KIO ကချင်လွတ်လပ်ရေးအဖွဲ့အစည်းအနေနဲ့ပြောင်ပြောင်တင်းတင်းဆန့်ကျင်ခဲ့တယ်လို့စစ်ကောင်စီကိုလက်နက်ကင်ခုခံနေတဲ့ PDF ဒေသခံကာကွယ်ရေးအဖွဲ့တွေကို KIA ကကူညီထောက်ပံ့မှုတွေလုပ်ခဲ့ပါတယ်။စကိုင်းတိုင်းနဲ့ကချင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေမှာ PDF နဲ့ KIA တပ်ဖွဲ့တွေကျူးလွန်လာလို့စစ်ကောင်စီကလည်းမကြမကြထုတ်ပြန်လေးရှိပါတယ်ခင်ဗျာ
။ကိုဆန်းကျော်တင်ပြပေးခဲ့တာပါခင်ဗျာ။